ဆက်လက်ပြီးတော့စစ်ပြေးဒုက္ခသည်တို့ရဲ့အခြေအနေတွေကိုပြောပြချင်ပါသေးတယ်။ရခိုင်ပြည်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကလေပြင်းတိုက်ခတ်မှုကြောင့်ပျက်စီးသွားခဲ့တဲ့စစ်ပြေးဒုက္ခသည်တွေရဲ့နေအိမ်တွေအခုချိန်အထိမပြေနိုင်သေးတဲ့အတွက်နေထိုင်ဖို့အခက်အခဲတွေကြုံနေရပါတယ်။ကြုံနေရတဲ့အကြောင်းကိုစစ်ပြေးဒုက္ခသည်တို့ကပြောပြခဲ့ပါတယ်။လာမယ့်မိုးမကြမီဒီအစာအုပ်တွေကိုပြန်လည်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့စစ်ပြေးဒုက္ခသည်တွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလေပြင်းတိုက်ခိုက်ခဲ့တာကြောင့်ကြောက်တော်မြောက်ဦးမင်းပြစတဲ့မြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကနေအိမ်တထောင်နီးပါးပျက်စီးသွားခဲ့ပါတယ်။နေအိမ်ရန်နဲ့ချီပျက်စီးခဲ့တဲ့မြောက်ဦးမြို့နယ်အတွင်းကစင်မောကိုင်းစစ်ဘေးဒုက္ခသည်စခန်းမှာအခုချိန်ထိမပြည့်ပြင်နိုင်သေးတာကြောင့်နေထိုင်မှုခက်ခဲနေကြပါတယ်။နေအိမ်တွေပြည့်ပြင်မှုအတွက်အစိုးရကိုတင်ပြထားတာရှိပေမဲ့အခုချိန်ထိတစုံတရာအကြောင်းမပြန်သေးဘူးလို့စင်မောကိုင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးညီဘူးကပြောပါတယ
်။အစိုးရဘက်ကလည်းအဲ့စီးရင်တင်ပြထားတာရှိပါတယ်။ဒါပေမဲ့အခုတတိတော့အကြောင်းပြန်လာတော့မရှိသေးဘူး။အကုန်လုံးကလုံချုံဒီလိုအခုနေလို့မရအောင်ပြက်စီးသွားတဲ့ဟာ30လောက်ရှိတယ်။ပြီးလို့ရှိရင်ဒီအမိုးလံအကာလံက96ရှိတယ်။အဲ့ဒါဒီအမိုးလံအကာလံနည်းနည်းပြုပြင်လို့ရတဲ့ဟာတွေကြတော့ပြန်ပြီးတော့ပြုပြင်ထားတယ်ဒါပေမဲ့ဒီကိုယ်တိုင်ကလည်းငွေကြေးကအခက်အခဲဖြစ်တယ်ဒီထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကလည်းဘာမှထောက်ပံ့ပေးတာမရှိသေးဘူး။အဲ့ဒါကြောင့်အဲ့ဒီဟာတွေကြတော့အဲ့တိုင်းပဲထားရသေးတယ်။
အလားတူပဲကြောက်တော်မျိုးနယ်အတွင်းကတော်မင်္ဂလာစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့နေအိမ်တွေကိုအခုထိမပြုပြင်ရသေးဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါဗျ။အဲ့ဒီစစ်ဘေးဒုက္ခသည်စခန်းမှာရှိတဲ့နေအိမ်တွေဟာဝါးနဲ့ဆောက်လုပ်ထားတာဖြစ်ပြီးလာမယ့်မိုးရသည့်မတိုင်ခင်အစ်စ်ပြန်ဆောက်ဖို့လိုအပ်နေတယ်လို့လည်းစစ်ဘေးဒုက္ခသည်သူဖြစ်တဲ့မအေးခိုင်ကပြောပါဗျ။အဲ
့ဒီအတိုင်းမရှိသေးတဲ့နေနေပပါရောဟာဘာလို့ channel အ channel လားဒါတွေကလောက်တာလဲ။ပြန်မဆောက်ရသေးပါဘူး။ဟိုဖွေးစည်းရနေပြီးဟိုပြင်မပြန်ဆောက်ရမှာလဲဝါးလေးပါလေပြင်မအင်းရတော့ဆရာဟိုလည်းအကုန်အင်းကတော့ဒီပြန်မဆောက်ရတော့အကုန်လုံးနေလို့မရတော့ဘူးအင်းတဲ့အင်းတဲ့ပဲတာတော့ဒါပေမဲ့အခုလောက်ဆယ်ဟိုလည်းဟိုမူးရလို့ရှိရင်လည်းအကုန်လုံးကမူးရယူကြမှာပဲအော်လေတဲ့ပြေတော့တဲ့အင်းကလည်းရှိချက်အင်းရှိတယ်ဆရာဒါပေမဲ့သူတို့ကပြန်ပြီးသူပြင်တယ်လေပြန်ပြုတ်ပြင်တယ်ဆိုလို့ရှိရတော့ဟိုအတိတ်တွေနဲ့ပါနေပြုတ်ပြင်တယ်မဟုတ်ဘူးအဲ့ဒါနေရာကိုပဲဟိုနဲ့ပါဟိုနီးနေတဲ့ပါနေရှင်တယ်လေဒါပေမဲ့မူးအများကြီးရလို့ရှိရင်နေလို့မရပါဘူးအတားအကုန်လုံးမဝါနဲ့လောက်ထတဲ့ဆရာဝါနဲ့တလဘနအကုန်အဲ့လိုပဲလောက်ထတာဟုတ်ကဲ့မပြေဘူးဆရာရောနော်အခုမပြေလို့ပေါ့အခုမူးကြတော့မလေးလာပဲကုန်လို့ရှိရင်မူးကလာတော့မှအဲ့ဒါနဲ့မပြေဘူ
းလူကြီး300ကျော်နေထိုင်တဲ့ကြောက်တော်မျိုးနယ်အတွင်းကညောင်ချောင်းဆစ်ချောင်းစခန်းမှာလည်းပျက်စီးသွားတဲ့နေကိုကုထုကုထဆနစ်နဲ့နေလို့ရအောင်ပြုပြင်ထားတာဖြစ်တယ်လို့စေဘေးဒုက္ခသည်တွေကပြောပါတယ်ဒါပေမဲ့လည်းစခန်းတစ်ခုလုံးမှာရှိတဲ့နေအိမ်တွေအကုန်လုံးယိုယွင်းပျက်စီးနေတာကြောင့်တာဝန်ရှိသူတွေအနေနဲ့လာမယ့်မိုးရသည့်မတိုင်ခင်အစ်စ်ပြန်ဆောက်ပေးဖို့လိုအပ်တယ်လို့လည်းညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံကုတန်းကြီးကပြောပါတယ
်ဆိုရတော့ဟိုအင်းတွေကကြာပြီဖြစ်လို့ပေါ့နော်ဟိုဒီအင်းရဲ့ချစ်တဲ့ကြီးဟိုဟာလေဒီတိုင်တွေပေါ့နော်ဟိုတိုင်တွေကအကောင်လုံးဟိုပို့အောက်ချင်ရတဲ့ပြက်နေပြီပေါ့ပြက်နေပြီဆိုတော့ဒီမိုးရသည့်ဖြတ်ဖြတ်ရမယ်ဆိုတော့ခက်ခဲရှိတာပေါ့ဒီခက်ခဲချက်မိုးရော်တာနဲ့လေပြင်းတိုက်တာတို့ဆိုရင်နောက်တစ်ချိန်တော့ဆိုတော့ခက်မှတ်လို့မရဘူးအကောင်လုံးကတော့ပြုံမဲ့အချိန်လေးပေါ့နော်ဟိုဟာဟိုဆိုးဆိုးနေအချိန်လေးရောက်နေပြီတော့ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒီစစ်ချုပ်တွေကိုစစ်ပြင်းသွင်းလို့ပြည်သူတွေကဒီကိုရောက်လာတယ်အခုလည်းလေပြင်းတိုက်လို့ပေါ့နော်အခက်ကြီးဖြစ်နေတာပေါ့သူတို့ဒီအခက်ကြီးဖြစ်တော့ဟိုဟာတေးနေရလဲအကောင်လုံးဟိုဟာပေါ့နော်ဒီခံခဲ့မှုမရှိတော့ဘူးဒီမွေးရသည်ဖြစ်ရမှာဆိုသူတို့လည်းအခက်ကြီးစိတ်ခံစားမှုတွေဖြစ်နေတယ်အဲကျွန်တော်အနေနဲ့ကဒီတေးအိမ်တွေပေါ့နော်ဒီ UNHCR ပဲဖြစ်ဖြစ်ပါဖွဲ့စည်းဖြစ်ဖြစ် NGO ဖွဲ့စည်းဖြစ်ဖြစ်ကျွန်တော်ကတော့ဒီတင်းအင်းကိုပြန်လဲပြီးအောင်နော်ဟိုအဖိုက်တဖန်ပြန်လဲဆော့ဖစ်စီရတယ်ခင်ဗ
ျလေပြင်းတိုက်ခိုက်မှုကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုပြန်ဆောက်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတချို့ကိုအကူအညီတောင်းထားပေမဲ့အခုချိန်ထိတစုံတရာလာရောက်ကူညီပေးတာမရှိသေးဘူးလို့လည်းစစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်အကုန်ပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ရခိုင်မြောက်ပိုင်းကတိမ့်နေချီတဲ့ဒေသခံတွေနေရက်ဆွန့်ခွာထွက်ပြေးပြီးပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိမှာတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ဘေးဒုက္ခသည်9,000ကျော်လောက်နေရက်မပြောင်းနိုင်သေးပဲစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။